စကိုင်းတိုင်းကံဘလူမျိုးနဲ့၉000ဘူတိုက်တဲ့အတွင်းမှာတင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုနေရက်ပြန်ဖို့မြန်မာစစ်တပ်ကညွှန်ကြားခဲ့ပြီးယာယီခိုလုံနေတဲ့တဲသုံးလုံးကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်ကလည်းမြန်မာစစ်တပ်က9000ဘူတိုက်နယ်တွေကကြေးရွာအုပ်စုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်လာတဲ့အတွက်ဒေသခံတွေထွက်ပြေးခဲ့ရတယ်လို့လည်းပြောပါရယ်။စကိုင်းတိုင်းကံဘလူမြို့နယ်အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါရှင်။
တော်ရီတဲမှာစစ်ပေးရှောင်နေရတဲ့ဒေသခံတွေကိုကြေးရွာတွေမှာပြန်နေကြဖို့နဲ့မပြန်လို့ရှိရင်ဖမ်းဆီးတပ်ဖြတ်တာခံရမယ်ဆိုပြီးတော့စစ်တပ်ကချင်းချောက်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်။9000ဘူကြေးရွာမှာမြန်မာစစ်တပ်တွေစခန်းချထားတာကြောင့်တိုက်နယ်အတွင်းကြေးရွာတွေကစစ်ရှောင်တွေရွာတွေကိုပြန်မဝင်ရဲပဲနဲ့တော်ရဲမှာနေနေကြတာ6လထက်မနည်းကြာနေပြီလို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရွာသားတွေခိုးအောင်နေထိုင်တဲ့ယာယီတဲသုံးလုံးမိရှုခံခဲ့ရတဲ့အကြောင်း၄ရွာအုပ်စုဒေသခံတူက view ကိုပြောပါတယ
်။လွန်ခဲ့တဲ့3ရက်လောက်ကထုတ်သွားတယ်ကြာတဲသုံးတဲရှုသွားတယ်ကြာ။တော်ရဲမှာနေတဲ့လူတွေကခုကကျွန်တော်တို့တော်ရဲမှာမနေဖို့ရွာထဲကိုပြန်ဝင်ဖို့တော်ရဲမှာနေရင်သူကဒါကျွန်တော်တို့သူတို့ကိုမထောက်ခံတဲ့အတွက်တတ်မယ်ချက်မယ်ဆိုတဲ့စကားမျိုးကြီးဖြစ်တော့တယ်။
စစ်ရှောင်တဲတွေမှာတဲသလုံးကိုလူ30 40ဝန်းကျင်လောက်စုပေါင်းနေထိုင်နေရတာလို့ဒေသခံတွေကဆိုပါတယ်။9000ပုံတိုက်နယ်အတွင်းကြေးရွာစုစုပေါင်း22ရွာရှိတဲ့ထဲစစ်တပ်ကနေမီရှင်းလင်းရေးမလုပ်တဲ့ရွာ4ရွာပဲကျန်ပြီးတော့ကျန်18ရွာကနေမီရှင်းလင်းတာနေမီရှုတာတွေခံရတာကြောင့်ရွာလုံးကျွတ်နီးပါးတောတောင်ထဲမှာထွက်ပြေးတင်းရှောင်နေကြရတာပါ။စစ်ကောင်စီဘက်ကတော့ရဲသားနေအိမ်တွေကိုမီရှုဖျက်ဆီးတာမလုပ်ဘူးဆိုပြီးတော့ညင်းထားပါတယ်။အခုစစ်တပ်ကရွာထဲပြန်ဝင်ခိုင်းနေပေမဲ့ရွာထဲမှာနေဖို့အိမ်ရှိတော့တာနဲ့စားတောက်ရေးအခက်အခဲတွေရှိတဲ့ပြင်စစ်ကြောင်းတွေထိုးတာဖမ်းတာစီးတာတွေဖြစ်လာမှဆိုတာကြောင့်ရွာတွေကိုပြန်မဝင်ရဲဘူးလို့ဒေသခံတွေကပြောပါတယ
်။ဒီကကျွန်တော်တို့ဒီအနောက်ဘက်ခြံ၄ရွာအုပ်စုမှာတော့ဒီကနားရဲ့နော်ကုန်းရဲ့တော့ငါးဆားဆားကြံပြီးကျွန်တော်တို့ဒီရှော်ပြည်ကုန်းနဲ့နော်ကုန်းကတော့မရှိတဲ့လောက်ပဲ။မရှိတဲ့လောက်ဆိုကျွန်တော်တို့ကတော့ဒါရှိဆက်ပြီးတော့မှတင်းချောင်ရင်နဲ့ကျွန်တော်တို့ကဒါဆက်ပြီးတော့တော်လန်သွားမှာ။မဝင်လည်းမဝင်ဒီတော့ကံကြီးရတော့ကျွန်တော်တို့ကတော့ဒါတွေကတော့သူတို့ဘုဝင်ခိုင်းလဲယုံကြည်လို့မရဘူးကျွန်တော်တို့ဒီကချမ်းမြမှာတော့ပြောနေတာပဲယုံကြည်လို့မရဘူးလုံးဝဝင်လို့မရဘူးရှေ့ဆက်ပြီးတော့ကျွန်တော်တို့ကမလွတ်လွတ်တဲ့စီစီအောင်လက်တင်းချောင်ရပါမယ်
။အောက်တိုဘာ10ရက်နေ့ကလည်း9000ဘုံရွာမှာစစ်ခန်းချထားတဲ့မြန်မာစစ်တပ်က9000ဘုံအနောက်ဖက်ချမ်း4ရွာအုပ်စုကိုအင်အား60ဝန်းကျင်လောက်နဲ့ရောက်လာပြီးတော့ပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးခဲ့ရတယ်လို့စစ်ပေးရှောင်တွေကပြောပါတယ်။ကြေးရွာတွင်းကကြံနေသေးတဲ့နေရင်တချို့ဖြက်စီးခံရသလိုဒေသခံနှစ်ဦးကိုလည်းဖမ်းဆီးသွားတယ်လို့မျက်မြင်သက်သက်တူကပြောပါတယ်
။ဆရာမကျွန်တော်တို့ဖိတာဒီနေ့မနေ့ဆိုရင်လည်းကျွန်တော်တို့ဒီမနေ့ရတနေ့ရတော့ကျွန်တော်တို့တက်ကျွန်တော်တို့ရွာမှာအဝေးရနေပြည့်ပြီးတော့မှလက်မပြည့်မပြည့်ဝင်ဝင်ပြီးတော့မှကျွန်တော်တို့ရှိသမျှအိမ်ကြီးရိုက်ခွင့်ဒီစီးပစ္စည်းအကုန်ဆန်အတင်းလေးတွေတော့ပါသွားတာ။အခုဆက်ပြီးတော့မှကျွန်တော်တို့ဒီဒီနေ့မှာထပ်ပြီးတော့မှကျွန်တော်တို့အခုရှော်ပြည်ကုန်းရယ်ဒီကနားရယ်နှောကုန်းရယ်ချက်ကုန်းရယ်အခုချက်ကုန်းပါဗျမနက်ကတည်းကကျွန်တော်တို့ပြည့်ဝင်ဝင်ကြတာဒီ၄ရက်နေတယ်ဒီ၂ရက်တော့မိသွားတယ်၂ရက်၂ရက်နှောကုန်းကတစ်ရက်နဲ့ချက်ကုန်းကတစ်ရက
်ကမ်းဘလူမြို့နယ်9000ဘူတိုက်နယ်အတွင်းကကြေးရွာတွေစစ်ပေးရှောင်နေရတာနှစ်ဝက်ကျော်ကြာလာနေပြီဖြစ်ပြီးတော့နေထိုင်ရေးစားသောက်ရိက္ခာနဲ့စေဝါလူအမှုတွေလည်းရှိနေပါတယ်စကိုင်းတိုင်းအတွက်မှာအုံရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်ရေးအတွက်တွေကလည်းပိုတိုးလာနေပါတယ်ဒေသခံနေအိမ်တွေပျက်စီးဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့တရားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တာလည်းမရှိသေးပါဘူးပြည်သူ့ကော်မတီ PDF တွေဟာကြေးရွာတွေကိုခြေဆိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ဘက်ကတော့ဆွဆွဲထားပါတယ်ဒီအကြောင်းပြချက်နဲ့နေမီရှင်းလင်းရေးထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်တိုးပြီးတော့လှုပ်လာနေတာကြောင့်လည်းစစ်ဘေးရှောင်တွေလက်နဲ့ချီပြီးတော့နေရာဆွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျာ
စကိုင်းတိုင်းကဘလူးနဲ့ကိုဘူး9000ဘူကစစ်ရှောင်စခန်းတွေမီးရှို့ခံရတဲ့တဲ့ရင်ကိုသားညုံပြပြပေးခဲ့တာပါ